အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ရဲ့အနီးကပ်ယုံကြည်အားထားရသူဦးထင်ကျော်ကိုထောက်ခံမဲ့အများဆုံးနဲ့ပြည်ထောင်စုလွှတ်တော်ကနေသမ္မတအဖြစ်ရွေးကောက်တင်မြှောက်လိုက်တာကိုအမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်။နှစ်ပေါင်း50ကျော်အတွင်းပထမဆုံးချိန်အယက်သားသမ္မတတယောက်ရွေးချယ်လိုက်တာနဲ့ပတ်သက်ပြီးအမေရိကန်အရာရှိတွေအပါအဝင်ကုလသမဂ္ဂနဲ့နိုင်ငံတကာရဲ့တုံ့ပြန်ချက်တွေအကြောင်းကိုသိန်းထိုင်ဦးကစူးစီးတင်ပြမှာပါရှင်။
NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ကဆိုပြုထားတဲ့ဥထင်ကျော်ကိုသမ္မတအဖြစ်ရွေးချယ်တင်မြှောက်လိုက်တဲ့အတွက်ဒီရွေးချယ်မှုဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အရေးကြီးတဲ့နောက်ထပ်ခြေလှမ်းတစ်ခုဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားဥဝင်ကြီးဂျွန်ကယ်ရီကကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်။ငြိမ်းချမ်းချမ်းတဲ့အာဏာလွှဲပြောင်းနိုင်ရေးလက်တွဲဆောင်ရနေကြသူတွေအဖွဲ့အစည်းတွေကိုကြိုဆိုတဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ကြေညာချက်ပါအချက်တွေကိုအမေရိကန်နိုင်ငံသားဥဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျွန်ကယ်ရီကပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုဖတ်ကြားပြပါတယ
် Formation of a democratically elected civilian led government and the peaceful transfer of power mark an extraordinary moment in this country's history.
ဒီမိုကရေစီနေ့ကျရွေးချယ်တင်မြှောက်ရေးတရားသားစုတွေပေါ်လာဖို့နဲ့ငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးဖြစ်စဉ်တွေဟာမြန်မာနိုင်ငံသမိုင်းအတွက်အရေးကြီးတဲ့ဖြစ်ရပ်တွေပါမြန်မာအစိုးရရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလူ့အခွင့်အရေးစီးပွားရေးဖွံ့ဖြိုးမှုနဲ့အမျိုးသားပြန်လည်တည်မြဲရေးတိုးတက်အောင်ဆောင်ရွက်မှုတွေမှာကျွန်တော်တို့ဆက်ပြီးတော့လက်တွဲဆောင်ရွက်သွားနိုင်မှုမျှော်လင့်ထားပါတယ်
။မြန်မာပြည်သူတွေရဲ့ဒီမိုကရေစီဖွံ့ဖြိုးရေးနဲ့မျိုးသားပြန်လည်တည်မြဲရေးကြိုးပမ်းချက်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ပံ့ပိုးထောက်ခံဖို့တန်ထိတ်တန်ချထားတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အိမ်ပြည်တော်ပြောရေးဆိုခွင့်ရှိသူ George Earnest ကလည်းပုံမှန်သတင်းစာရှင်းလင်းပွဲမှာဥထင်ကျော်ကိုသမ္မတအဖြစ်ရွေးချယ်မှုအပေါ်ဝမ်းသာကြိုဆိုတဲ့အကြောင်းအခုလိုပြောဆိုပါတယ
်။ And we look forward to continuing to cooperate with the people of Burma and with the new government of Burma as it works to make progress on a wide range of issues.
ကျွန်တော်တို့အနေနဲ့မြန်မာပြည်သူတွေမြန်မာအစိုးရအသင်းနဲ့ဆက်ပြီးပူးပေါင်းဆောင်ရွက်ဖို့မျှော်လင့်ထားပါတယ်။နောက်ထပ်ဒီမိုကရေစီအပြောင်းအလဲထပ်ပြီးလှုပ်ဆောင်လာတဲ့အပါအဝင်ကိစ္စရပ်အတော်များများမှာလည်းကျွန်တော်တို့အနေနဲ့ဆက်ပြီးပံ့ပိုးပေးသွားမှာပါ။ဒီကိစ္စကိုသမ္မတဥပမာမြန်မာနိုင်ငံမှာရောက်ခဲ့တဲ့အချိန်ကလည်းပြောဆိုခဲ့ပြီးဖြစ်ပါတယ်မြန်မာနိုင်ငံအတွင်းမှာတိုးတက်မှုတွေရှိလာခဲ့တယ်ဆိုတာကိုညှင်းပယ်စရာမရှိပါဘူးဒီတဲ့ပို့ပြီးတိုးတက်အောင်လှုပ်ဆောင်ဖို့တွေလိုအပ်နေတယ်ဆိုတာယုံကြည်ပါတယ်ဒီချိန်ထဲမှာမြန်မာပြည်သူတွေနဲ့မြန်မာအစိုးရကနောက်ထပ်ပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်ရမှာလဲကျွန်တော်တို့ကကူညီပံ့ပိုးသွားမှာဖြစ်ပါတယ
်အိမ်ပြည်တော်မြို့သားလုံခြုံရေးလက်ထောက်ဂျန်ပေဘန်ရူးစ်ကလည်း BOA အမေရိကန်သံတမန်ဌာနကထုတ်ပြန်ထားတဲ့ဥထင်ကျော်ရဲ့ဂွေရာဇဝင်ကိုကူကပ်ပြီးဥတင်ကျော်ဟာဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံရေးလှုပ်ရှားမှုတွေပေါ်နီးကပ်ပံ့ပိုးပေးခဲ့တဲ့သူတူဖြစ်တဲ့အပြင်တက်ကြွလှုပ်ရှားသူတူဖြစ်ကနေနိုင်ငံရေးကျင်းသားတယောက်ဖြစ်ခဲ့မှုတွေအကြောင်းအဲဒီကမှသမ္မတတယောက်ဖြစ်ရွေးချယ်ခံခဲ့ရတဲ့သမိုင်းကြောင်းတွေကို Twitter လူမှုကွန်ရက်မှာပြန်လည်ရေးသားထားပါတယ်မြန်မာအစိုးရတင်းနဲ့လက်တွဲဆောင်ရွက်ဖို့ပြောလင်းတဲ့အကြောင်းလဲ Twitter လူမှုကွန်ရက်မှာ Mr. Burrows ကရေးသားထားပါတယ်ကုလသမဂ္ဂအထွေထွေတွင်မှုချုပ်ရဲ့ပူတွေပြောရေးဆိုဝင်ရှိသူ Fahrenheit ကတော့မြန်မာနိုင်ငံအတွက်ရသားစုရသည့်ဖွဲ့စည်းမှုကိုကြိုဆိုတဲ့အကြောင်းနဲ့ဒါတိုးတက်မှုခြေလှမ်းဖြစ်တဲ့အကြောင်း VOA အမေရိကန်တန်ကိုပြောပါတယ
် We welcome the new civilian government in Myanmar as a positive step. The Secretary General will be sending
ဥတင်ကျော်သမ္မတအဖြစ်ဒါဝင်စတင်ယူမဲ့ဌာနမှာအတွင်းမှုချုပ်ဘန်ကီမွန်အနေနဲ့တဝန်လာပေးဖို့မဲ့အကြောင်းလဲ Fahrenheit က VOA ကိုပြောသွားပါတယ်ပြည်ထောင်စုလွှတ်တော်ကနေသမ္မတအဖြစ်ရွေးချယ်လိုက်တဲ့အပေါ်ကြိုဆိုတဲ့အထက်မှာအမေရိကန်ရာရှိတွေမဟုတ်ပါဘူးမြန်မာအင်ဒီဂျင်နိုင်ငံတွေဖြစ်တဲ့အိန္ဒိယနိုင်ငံနဲ့တရုတ်နိုင်ငံတွေလည်းပါဝင်ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလူခန်းကဥတင်ကျော်ကိုသမ္မတအဖြစ်ရွေးချယ်လိုက်တဲ့အတွက်တရုတ်နိုင်ငံအနေနဲ့ဝမ်းသာကြိုဆိုတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ
်中缅是友好邻邦巩固传统的包坡情谊扩大各领域务实合作符合
တရုတ်နဲ့မြန်မာနိုင်ငံတွေဟာအစဉ်လာရမိတ်ဆွေအိန္ဒိယနိုင်ငံတွေပါနိုင်ငံရဲ့ပြည်သူတွေရဲ့ရေရှည်အခြေခံအကျိုးစီးပွားနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုခိုင်မာအောင်တိုးချဲ့ဆောင်ရွက်ခဲ့ပါတယ်။မြန်မာအစိုးရအသင်းနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြင့်သွားဖို့တရုတ်နိုင်ငံအနေနဲ့မျှော်လင့်ပါတယ်။မြန်မာပြည်တွင်းတည်ငြိမ်ရေးဖွံ့ဖြိုးမှုအရှိန်မြင့်လာရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကြိုးပမ်းမှုတွေမှာတရုတ်ကမိတ်ဆွေနိုင်ငံပီတာရဲ့မူဝါဒကိုဆက်လက်ကျင့်သုံးပြီးပံ့ပိုးသွားမှာဖြစ်ပါတယ်
။အိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီကလည်းအိန္ဒိယနဲ့မြန်မာနိုင်ငံကြားဆက်ဆံရေးပုံမှုခိုင်မာအောင်တည်ဆောက်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းနဲ့ဥတင်ကျော်ရွေးချယ်လိုက်တဲ့အပေါ်မှာဝမ်းသာကြိုဆိုတဲ့အကြောင်း Twitter လူမှုကွန်ရက်ကနေသတင်းထုတ်ပြန်ထားပါတယ်။အော်စတြေးလျဝန်ကြီးချုပ်မဲခွန်တန်ဘူးကလည်းဥတင်ကျော်ကိုသမ္မတအဖြစ်ရွေးချယ်လိုက်တဲ့အပေါ်ကြိုဆိုတဲ့အကြောင်းနဲ့မြန်မာပြည်ဒီမိုကရေစီရဲ့ဒေါအောင်ဆန်းစုကြည်ရဲ့နေပေါင်းများစွာရုန်းကန်ခဲ့ရတဲ့ကြိုးပမ်းမှုတွေကိုအသိအမှတ်ပြုတဲ့အကြောင်းနဲ့သမ္မတဦးစိန်းစိန်ရဲ့ဦးဆောင်မှုနဲ့ပြုပြင်ပြောင်းလဲရေးနဲ့ငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးကြိုးပမ်းချက်တွေကို အတိအမှတ်ပြုတဲ့အကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်။အော်စတြေးလျနိုင်ငံအနေနဲ့မြန်မာပြည်သူတွေရဲ့အကျိုးအတွက်ပြုပြင်ပြောင်းလဲရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာဆက်လက်လက်တွဲဆောင်ရွက်တော့မှာဖြစ်တဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။